ရေမင်းနိုင်ငံမှာသမ္မတအက်ဖ်ရာဘူမန်ဆောဟာရီရောသူ့အစိုးရအဖွဲ့ပါနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။တနင်္လာနေ့ကစပြီးသမ္မတနဲ့နိုင်ငံကိုထိန်းချုပ်ခဲ့တဲ့ဟူသီစစ်သွေးကြွတွေကြောင့်နိုင်ငံရေးလွန်ဆဲပွဲဖြစ်ပွားနေခြင်းမှာအခုလိုနှုတ်ထွက်မှုတွေဖြစ်လာတာပါ။အတိုက်ခိုက်ခံရတဲ့သမ္မတကနှုတ်ထွက်လိုက်ကြောင်းဝါရှင်တန်မှာရှိနေတဲ့ရေမင်းအစိုးရပြောခွင့်ရမိုဟာမက်အယ်ဘာရှားကTwitter ဆာမျက်နှာကနေကြာတာပတိနေမှာကြေညာလိုက်တာဖြစ်ပါတယ်အစိုးရအနေနဲ့ညှိမရတဲ့နိုင်ငံရေးအရှုပ်ထွေးထဲမှာမပါဝင်ခြင်းတော့ဘူးလို့ရေမင်းဝန်ကြီးချုပ်ခါလက်ဘဟားရဲ့ Facebook လူမှုကွန်ရက်ဆာမျက်နှာကရေးသားချက်ကိုကိုးကားပြီး Writers သတင်းကဖော်ပြပါတယ်ရေမင်းကအကြမ်းဖက်မှုတွေအဆုံးသတ်စေဖို့အတွက်အာဏာခွဲဝေမဲ့သဘောတူညီချက်တွေပေးထားတာကိုအတိုက်ခံအဖွဲ့တွေကလေးလေးဆာဆာလိုက်နာမှုရှိမှသာရေမင်းနိုင်ငံရဲ့နိုင်ငံရေးပြဿနာဟာပြေလည်ဖို့ရှိတယ်လို့ဆန္ဒကိုရောက်နေတဲ့ကုလသမဂ္ဂအထူးတန်တမန်ဂျမယ်ဘီနိုမာကပြောကြားလိုက်ပါတယ်ရေမင်းနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရလွှတ်တော်ဥက္ကဋ္ဌဟာနိုင်ငံရဲ့ယာယီအကြီးအကဲအဖြစ်တာဝန်ယူရမှာဖြစ်ပါတယ်လက်ရှိလွှတ်တော်ဥက္ကဋ္ဌယဟိုင်းအယ်ရိုင်ဟာအရင်သမ္မတဟောင်းအလီအက်ဒူလာဆာလင်းရဲ့မဟာမိတ်ဖြစ်ပါတယ်